ဒီနေ့မေလ9ရက်နေ့ဆီးရီးယားနိုင်ငံမှာအစိုးရကကမာကနာလုပ်ပြီးပထမဆုံးပြုလုပ်ခဲ့တဲ့ပါတီစုံရွေးကောက်ပွဲမှာတနနိုင်ငံလုံးကအတိုက်ခံတွေထိန်းချုပ်ထားတဲ့မျိုးတွေရွာတွေမှာမဲမပေးပဲရွေးကောက်ပွဲကိုသတိမှောက်ခဲ့ကြတယ်လို့တက်ကြွလူကြားသူတွေကဆိုပါတယ်ဟာမတ်မျိုးနဲ့တခြားသောအတိုက်ခံတွေအားကောင်းတဲ့မျိုးတွေရွာတွေကလမ်းတွေပေါ်မှာလူတွေမရှိပဲရှင်းလင်းနေပြီးဈေးဆိုင်တွေလည်းအလုံးပိတ်ထားကြတယ်လို့တက်ကြွလူကြားသူတွေကပြောပါတယ်ဒီရွေးကောက်ပွဲကိုသမရဘာရှားအာဆာရဲ့အချိန်ဆွဲတဲ့အတူရောင်ရွေးကောက်ပွဲဖြစ်အတိုက်ခံတွေကပယ်ချခဲ့ကြပြီးတော့ထရီသတိကြီးတရဆင်နွှဲဖို့နီလန်ချာနေကြပါတယ်1990ကစပြီးမိသားစုအစဉ်အဆက်နဲ့ဆီးရီးယားကိုအုပ်ချုပ်လာခဲ့ကြတဲ့သမရအာဆာအစိုးရကဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်နေပြီလို့ပြသဖို့နောက်ဆုံးကျူးပန်းချက်တရဖြစ်ပေမဲ့ပြည်ရင်းပြည်ပကထင်ရှားတဲ့ဆီးရီးယားအတိုက်ခံအဖွဲ့တွေကပြောကြားတာမှာ14လကြာလာပြီဖြစ်တဲ့လူလူအုံကြွားမှုကိုအကြမ်းဖက်ဖြိုခွင်းနေတဲ့သမရအာဆာအစိုးရရဲ့လို့ရကြအခုရွေးကောက်ပွဲဟာတိတ်ခါရှိတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ပြောပါတယ်။ဆီးရီးယားအစိုးရရဲ့ရုပ်မြင်သံကြားသတင်းမှာဒါမတ်စကတ်စ်မြို့တဝိုက်နဲ့တခြားဒေသတွေကမဲယုံတွေမှာမဲပေးနေကြတာကိုပြသနေပြီးတော့အခုရွေးကောက်ပွဲမှာအမတ်နေရာ250ရှိတဲ့ဆီးရီးယားလွှတ်တော်အတွက်အမတ်လောင်း9000ကျော်ပါဝင်ရှင်ပြိုင်ကြတယ်လို့ဆိုပါတယ်ခင်ဗျာ။